ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားရာစီးမင်းနဲ့ပတ်သက်ပြီးသတင်းမှားတွေထုတ်လွှင့်တဲ့စစ်စီရေးတရက်တရုတ်နိုင်ငံကလှုပ်ဆောင်နေတဲ့အပေါ် G7 နိုင်ငံတွေကတသဘောတည်းရှိကြတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပေယိုကပြောပါတယ်။ကမ္ဘာစစ်မှုဖွံ့ဖြိုးပြီးနိုင်ငံ9နိုင်ငံအုပ်စု G7 နိုင်ငံတွေရဲ့နိုင်ငံရဲ့ဝန်ကြီးတွေအကြားဗိုလ်တိုနီကတယ်လီကွန်ဖရင့်စ်ဆွေးနွေးပွဲမှာအခုလိုဒဇိန်တဝန်းနဲ့ရှိကြောင်းပြသခဲ့တာလို့ဆိုပါတယ်။အမေရိကန်နိုင်ငံပစ္စပတ်မြို့မှာကျင်းပဖို့ရှိတဲ့အစည်းအဝေးကိုကိုရိုနာဗိုင်းရပ်စ်ပြဿနာကြောင့်အမေရိကန်တို့ဖျက်သိမ်းခဲ့ပြီးအခုလိုတယ်လီကွန်ဖရင့်စ်နဲ့အစည်းအဝေးလုပ်ခဲ့တာပါ။ဝန်ကြီးပုံပီယိုဟာသူ့အခေါ်ဝူဟန်ဗိုင်းရပ်စ်လို့ခေါ်တဲ့ဗိုင်းရပ်စ်ပြန့်နှံ့နေမှုနဲ့ပတ်သက်ပြီးတရုတ်နိုင်ငံပေါ်ပြင်းပြင်းထန်ထန်ဝေဖန်နေသေးပါ။တကယ်ဖြစ်နေတာတွေကလည်းလမ်းလွဲပစ်ဖို့သတင်းမှားတွေကိုတရုတ်ကွန်မြူနစ်ပါတီကထုတ်လွှင့်နေတာဒီမတဲ့အစည်းအဝေးမှာပါဝင်ခဲ့တဲ့နိုင်ငံတွေအားလုံးနေသိမြင်နေကြတယ်လို့လည်းသူကပြောပါတယ်။ဒီဗိုင်းရပ်စ်ပြန့်နှံ့မှုရဲ့နောက်ကွယ်မှာအမေရိကန်ပြည်ထောင်စုရှိနေတယ်ဆိုပြီးလူမှုမီဒီယာတွေကတစင်သတင်းမှားတွေထုတ်လွှင့်နေတာကိုတရုတ်ကွန်မြူနစ်ပါတီကဆက်လက်လှုပ်ဆောင်နေတယ်လို့လည်းသူကပြောပါတယ်။G7 အုပ်စုနိုင်ငံသားဝန်ကြီးတွေရဲ့အစည်းအဝေးကိုအမေရိကန်နဲ့တရုတ်နိုင်ငံစလုံးပါဝင်တဲ့ G20 ကောင်ဆောင်တွေရဲ့ထိပ်သီးအစည်းအဝေးမလုပ်ခင်တရက်အလိုမှာလုပ်ခဲ့တာပါ။